ကျွန်တော်တို့ဘုရားဘာသာရေးအနေနဲ့ကအထူးမြတ်ဆုံးနေ့အဲ့ဒါမြတ်စွာဘုရား ธรรมสัจจะเตียฮ้อတော်မူတဲ့နေ့ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြတ်စွာဘုရားဒီ12မှာအဓိကကြတဲ့2လမှာပဲမြတ်စွာဘုရားရဲ့ဖြစ်စဉ်အားလုံးပါဝင်သွားတယ်ကဆုံလနဲ့ဝါဇူလတော့အဓိကကဝါဇူလဟာဘာကြောင့်ထူးခြားတယ်လဲဆိုရင်မြတ်စွာဘုရားကပင်စဝက်ကြီးငါးဦးကိုတရားဦးဖြစ်တဲ့ဓမ္မဆက်ကဘောဓနာခေါ်တဲ့ဓမ္မဆက်ကြတရားကို စတင်ဟောပြီးတော့လူသားတွေကပရမအောင်တရားသူတည်တဲ့နေ့ဒါထူးခြားတဲ့နေ့ပဲဘုရားဖြစ်ပြီးတော့နှစ်လကြာတဲ့အခါမှာကျွန်တော်တို့ဒီဗောဓိပင်ကနေပြီးတော့ပါရဏသီမိဂရာဝုံကိုကြွလာတဲ့အခါမှာသူ့ရဲ့အလုတ်ကျွေးပြုစုခဲ့တဲ့ပင်စဝေငါးဦးကိုကျေးဇူးဆက်တဲ့အနေနဲ့ဟောလိုက်တဲ့အခါမှာဒီဓမ္မဆက်ကြာတရားဟာပရမအောင်ဒါလူသားတွေနားရတဲ့တရား ညစွာဘုရားကိုနိုင်ကလည်းစတင်ဟောကြတဲ့တရားဖြစ်တယ်။ဒါတက္ကနာအဲ့တော့ဒီဓမ္မစကြာတရားဟောတာနဲ့ပတ်သက်ပြီးဝါဇူလပိကိုအထူးမြတ်အနေနဲ့ဘုရားဘာသာရေးတတ်မှတ်ကြတယ်။အဲ့ဒီမှာတကထူးခြားတာကဒီဝါဇူလပိနေမှာတန်ဃာတော်ရှင်သူမြတ်ဒီအင်မတန်ဆင်းရဲပင်ပန်းတဲ့အတွက်ဝါဇူတင်ကအမှန်တော့မွေးကံတင်ကအဲ့ဒီမွေးတန်ကတင်ကကိုဝိသာကကြောင်းပါကြီးကနေပြီးတော့ညစွာဘုရားကိုလျှောက်ပြီးတော့ င်းဆင်းရဲပါတယ်ဗျာ။အဲ့ဒီအတွက်ကြောင့်ဒီဝါစုသင်ကခွင့်ပြုတော်မူပါဗျာဆိုမှမြတ်စွာဘုရားကခွင့်ပြုတယ်။အဲ့ဒီခွင့်ပြုလို့အခုချိန်ထိဘုရားဘာသာတိုင်းကဝါစုလာပြီးရောက်တယ်နဲ့ဝါစုသင်ကနေစက်ကလူတိုင်းရတယ်။အဲ့လိုခွင့်ပြုရတဲ့အကြောင်းရင်းကလည်းမြတ်စွာဘုရားလက်ထက်တော်ခါတုန်းကသင်ကအင်မတန်ရှားပါတယ်။ပန္တုကူသင်ကဟိုတဲ့မြေဘုံကရတဲ့အမိုက်ဘုံကရတဲ့ဝိစုတ်တွေကယူအနဲ့တီးတီးပြီးတော့မှတေချာစေးကြောစေးကြောမှတက်ခေါက်ဆိုပြီးတော့ဝတ်ခဲ့ရတဲ့အစီရှိတယ်။အဲဒါကြောင့်ဒီသင်္ကန်းသုံးတဲ့တဲ့ပဲရှိတဲ့ခါကြတော့မိုးရင်းမှာမိုးတအားရွာတဲ့ခါကျရင်တန်ဃာတော်ရှင်သင်မြတ်ဒီမှာဒီဝတ်လဲဖို့ပြုဖို့မရှိဘူး။အဲ့တော့မရှိတော့ဒီတန်ဃာတော်တွေကဘယ်လိုဖြစ်လာလို့ဆိုတော့သူတို့ကိုတုံးလုံးရေချိုးကြတယ်။မိသားကအကြောင်းမှရေဆွန်းကပ်ဖို့အတွက်သူ့ရဲ့အခိုင်းအစီအမျိုးသမီးကိုကြောင်းလွှတ်လိုက်တဲ့ခါကျတော့ကိုယ်တော်လုံးနေရည်ချိုးနေတဲ့ဆောဖျားကိုဒီလိုယဟန်းနေဆင်းရဲတဲ့ဟာကြီးကိုမကြည့်ရမရှုရလို့ဒီဝါစုသင်္ကန်းဝတ္တဝါဒီကစီဝရခေါ်တဲ့ဝါစုသင်္ကန်းကိုခွင့်ပြုပေးပါဗျာဆိုပြီးတော့ဝိတာကာเจ้าအမကြီးကမြတ်စွာဘုရားကိုရှောက်ထားပြီးတော့အဲ့မြတ်စွာဘုရားကဝိတာကာเจ้าအမကြီးရဲ့ရှောက်ထားချက်ကိုခွင့်ပြုတော်မူလို့ဝါစုလာပြီးเนาะဒီဟာဓမ္မဆရာအကာတော်နေနဲ့အတူဝါစုသင်္ကန်းนี่လူရန်ခွင့်นี่ရကြတယ်အဲ့တော့ဝါစုသင်္ကန်းလူရန်လဲဆိုတာကကျွန်တော်တို့ဗုဒ္ဓဘာသာတွေမှာတော့အဓိကအကြဆုံးကတရဏဂုံသုံးပါးမြဲတဲ့လူ၅ပါးသီလမြဲတဲ့လူစေရာမဲပေါက်လူတဲ့လူဝါစုသင်္ကန်းကထိန်သင်္ကန်းလူရန်တဲ့လူနိဗ္ဗာဒဆွမ်းဆိုတဲ့ဆွမ်းလောင်းတဲ့လူတော့တစ်ပင်တို့ဥယင်ပန်းမန်းတို့နောက်တခါကျွန်တော်တို့ကြောင်းတို့ရေတွင်းရေကန်တို့လူရန်ပုဂ္ဂိုလ်နောက်တခါကျွန်တော်ဆေးဝါးလူတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေဟာတဲ့အပယ်မရောက်ဘူးတဲ့အပယ်မကြဘူးတဲ့အဲ့တော့အပယ်မရောက်ခုနှစ်ယောက်အပယ်မရောက်ခုနှစ်ယောက်ဆိုပြီးတော့ဒါဘုရားဟောတရားတော့အတိုင်းအဲ့ဒီဟာကိုယုံကြည်တဲ့စိတ်နဲ့ဝါစုသင်္ကန်းကတ္တာဝါစုလာပြီနောက်တကဓမ္မဆရာအကာတော်နေကပိစဝေကိ၅ဦးကိုတရားဦးခေါ်တဲ့အတွက်ဓမ္မဆရာအကာတော်နေအဲ့ဒါကြောင့်ဝါစုလာပြီနေဟာထူကြတဲ့နေတကထူကြတာဘာကြောင့်လဲဆိုတော့မြတ်စွာဘုရားရင်ပရိသန္တိနေတော်မူတဲ့နေရာလဲဝါဇူလပြင်းနေပဲနောက်တကတောထက်တော်မူတဲ့နေရာလဲဝါဇူလပြင်းနေပဲပိစဝဂိငါးခုတရားဟောတဲ့နေရာလဲဝါဇူလပြင်းနေဖြစ်တယ်အဲ့ဒါကြောင့်အထုမြတ်ဆုံးနေ့ဓမ္မဆရာအခါတော်နေ့ဝါဇူလပြင်းနေကိုဗုဒ္ဓဘာသာဝန်တိုင်းကအလေးအမြတ်ဓာပြီးတော့ဝါဇူသင်္ကန်းနေလှူဒန်းကြပြီးအလှူဒန်းနေပြုလုပ်ကြရင်ဖြစ်ပါတယ
်ဒီသတင်းကိုရှင်ပိတာတို့လည်းပြန်ကြားအင်တာဗျူးဆက်ဆံမှုကြီးဌာနမှရိုက်ကူးပေးပို့ထားခြင်းဖြစ်ပါတယ်